ကုလသမဂ္ဂလုံခြုံရေးကောင်စီမှာလာမယ့်တနင်္လာနေ့ဖေဖော်ဝါရီလ9ရက်နေ့မှာမြန်မာအရေးတည်ထောင်ဆွေးနွေးကြဖို့စီစဉ်ထားပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှာတနင်္လာနေ့ဒေသစံတော်ချိန်မနက်10:00နာရီမှာဆွေးနွေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီရဲ့အယက်သားတွေပေါ်အကြမ်းဖက်မှုတွေ၊တရားလက်လွတ်ဖမ်းဆီးမှုတွေအဆုံးသတ်ပြီးမြန်မာပြည်သူတွေစီလူသားစာနာမှုအကူအညီတွေရောက်ဖို့နဲ့လူ့အခွင့်အရေးကိုလေးစားပြီးအားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လျှောက်လှမ်းဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ခိုင်မာတဲ့လှုပ်ဆောင်မှုကိုပြသဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါ သောမတ်စ်ဂရင်းဖီလ်ကဖေဖော်ဝါရီလ1ရက်အာနာသိန်း3နှစ်ပြည့်နှစ်ပတ်လည်နေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုပြီးရပိုင်အတွင်းမှာပဲအခုလိုလုံခြုံရေးကောင်စီရဲ့မြန်မာအရေးတည်ထောင်ဆွေးနွေးပွဲပြုလုပ်တာလည်းဖြစ်ပါတယ်တနင်္လာနေ့ပြုလုပ်မဲ့လုံခြုံရေးကောင်စီစည်းဝေးမှာမြန်မာအရေးဘယ်ကိစ္စတွေကိုအဓိကထားဆွေးနွေးကြမယ်ဆိုတဲ့အသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူး။ဒါပေမဲ့အခု2024ခုနှစ်အတွင်းမြန်မာနိုင်ငံကဒုက္ခသည်တွေကိုလူသားစာနာမှုအကူအညီတွေပေးဖို့အတွက်နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကအမေရိကန်ဒေါ်လာတန်1000နီးပါးအကူအညီတောင်းခံထားတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးယုံ UNOCHA ကပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲပြောဆိုထားပါတယ်။ဒါဟာမြန်မာနိုင်ငံအတွင်းကပြည်တွင်းနေရာဆွန့်ခွာထွက်ပြေးနေကြရသူတွေအတွက်မကြုံစဖူးတဲ့ငွေကြေးပမာဏအများအပြားကိုအကူအညီပေးရေးအဖွဲ့တွေကတောင်းဆိုတာဖြစ်ပါတယ်ခင်ဗျ။